မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတရေရေတက်လာနေတဲ့အခုလိုကာလမှာပဲနိုင်ငံရေးပါတီတွေအနေနဲ့လူအယောက်50တက်မပိုပဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးသတိပေးလမ်းညွှန်ချက်တွေအတိုင်းစက်တင်ဘာ8ရက်အင်္ဂါနေ့မနက်6နာရီကစလို့မဲဆွယ်စည်းရုံးခွင့်ပြုလိုက်ကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်ကိုဗစ်ကာလဖြစ်တဲ့အတွက်စည်းကမ်းချက်နဲ့အညီအခုလိုလူ50တက်မပိုရလို့ကန့်သတ်ရတာဖြစ်ကြောင်းပြည်အောင်စုကျန်းမာရေးဝန်ကြီးဒေါက်တာမြင့်တွေးက VOA နဲ့အသီးသန့်မေးမြန်းခန်းမှာပြောကြားပါတယ်
ကျွန်တော်တို့လူ50လောက်ကိုရမယ်ဒီတန်းနဲ့50လောက်က6ပြီกว่าမယ်ကျွန်တော်8နောက်ဘေးညာ6ပြီกว่าလုပ်မယ်50လီဝင်လူတက်ကောင်းတဲ့နေရာမှာလုပ်မယ်ဒါတွေပေါ့အကုန်လုံးကျမ်းမာရေး perspective ကနေပြောပေါ့နော် Yugovic Commission ရဲ့လူတွေနဲ့တိုင်ပင်ပြီးကျွန်တော်လုပ်ပါတယ်အားလုံ
းဒီအပိုင်းနဲ့မြန်မာနိုင်ငံမှာ COVID အတီးပြုလူနာသစ်ပိုတိုးလာနေတာကြောင့်မြန်မာပြည်သူလူထုစိုးရိမ်မှုမြင့်တက်နေတယ်လို့ကျမ်းမာရေးဝန်ကြီးဌာနအနေနဲ့လည်းစိုးရိမ်ကြောင်းဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်ကျမရင်းနဲ့အကစားကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ6ရက်မနက်7နာရီခွဲမှာကိုဗစ်အတီးပြုလူနာသစ်66ဦးကိုကျင်ညာခဲ့ပြီးည7နာရီသတင်းမှာတော့အတီးပြုလူနာသစ်100ထပ်ကျင်ညာတဲ့အတွက်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုဟာတနင်္ဂနွေနေ့တရက်တည်းမှာတင်166ဦးစံချိန်တင်ရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း1419ဦးရှိပြီးသေဆုံးသူ8ဦးရှိနေပါတယ်ခင်ဗျာ